ဒီနိုင်ငံကနေမြန်မာစစ်ကောင်စီနဲ့သူ့ရဲ့စီးပွားရေးလုပ်ငန်းတွေကိုထပ်မံအရေးယူလိုက်တာဟာဖြစ်ရောက်မှုရှိကြောင်းဒီနိုင်ငံအခြေစိုက်မြန်မာအရေးလှုပ်ရှားသူဒေါက်တာတက်ကူကူက VOA ကိုပြောကြားပါတယ်။မိုင်းအင်ဂျင်နိုင်ကဒေါက်တာတက်ကူကူကိုဆက်သွယ်မေးမြန်းထားပါဖြစ်ပါတယ်ခင်ဗျာ။
စစ်ကောင်စီအပါအဝင်သူတို့နဲ့ဆက်ဆက်နေတဲ့ကုမ္ပဏီတွေအပေါ်မှာဗြိတိန်အစိုးရကထပ်ပြီးတော့ပိတ်ဆို့တံခတ်မှုတွေချမှတ်လိုက်တဲ့အပေါ်မှာထူးခြားချက်နဲ့ပတ်သက်လို့ဗြိတိန်အခြေဆိုင်မြမအရေးလှုပ်ရှားနေတဲ့ဒေါက်တာတက်ကိုကိုကအခုလိုသုံးသပ်ပါတယ်
။ဒီတစ်ခါသူတို့ကအခုသူတို့တယောက်တည်းလောက်တာမဟုတ်ဘူးလို့ပြောပါတယ်။သူတို့ကသူတို့ရဲ့မဟာမိတ်နိုင်ငံတွေရဲ့အတူတူအရေးယူတံခတ်ပိတ်ဆို့မှုများကိုအတူတူဆောင်ရွက်သွားမှာလို့ပြောပါတယ်။ဒီလိုဆောင်ရွက်တဲ့နေရာမှာလည်းမြန်မာစစ်လုံငန်းပလဲလုံငန်းနဲ့အတူတူမြန်မာစစ်တပ်ကိုအခုလောလောဆယ်ပေါ့နော် SAC ကိုသွားမဲ့အကျိုးစီးပွားမှန်တယ်များကိုသူတို့ကလိုက်လံပိတ်တင်ပြီးတော့ကုန်တယ်မှုတွေကိုလည်းတားမြစ်မယ်လို့ပြောပါတယ်။သူတို့တယောက်တည်းလုံမယ်လို့မပြောပါဘူး။အုပ်စုနဲ့လုံမယ်လို့ပြောရတဲ့အများကြီးဝမ်းမြောက်ချူဆိုပါတယ်။ကျွန်တော်မြန်မာလူမျိုးတယောက်ဖြစ်တဲ့အတွက်တော့ဒါတွေဟာ not enough ပေါ့နော်။ဒါတွေဒီနဲ့မကလုံရမယ်လို့ပဲကျွန်တော်တို့ကတော့အမြဲတမ်းဟိုဖိအားပေးပါမယ်ဆက်လက်လေးလုံဆောင်ပါမယ်။
ဟုတ်ကဲ့အဲ့တော့စစ်ကောင်စီဘက်ကရောအခုလိုဒီဗြိတိန်ပေါ့ဒီနေ့ဆိုရင်တော့ EU ဘက်ကလည်းဥရောပသမဂ္ဂလည်းထပ်ပြီးတော့အရေးယူမှုတွေသူတို့ထုတ်ပြန်ကြေညာတာရှိတယ်ဆိုတော့ဒီလိုအထူးသဖြင့်ဒီလိုဗြိတိန်နိုင်ငံရဲ့အဲ့လိုအရေးယူပိတ်ဆို့မှုတွေပေါ်မှာရောစစ်ကောင်စီဘက်ကသူတို့အရေးဆိုင်မယ်ပေါ့နော်ဂရုဆိုင်မယ်လို့ထင်ပါလားရှင်
။ဟိုသူတို့တကယ်တမ်းတော့အထင်နာဖို့တော့ရှိပါတယ်ဘာလို့လဲဆိုတော့ UK တနိုင်ငံနဲ့ကလောက်တာမဟုတ်ဘူးအားလုံးပူးပေါင်းဆောင်ရွက်မယ်ဆိုတော့ပေါ့နော်ဘာလို့လဲဆိုတော့ဒီ area အားလုံးကဒီဘက်ကိုတဆင့်ရောက်လာပြောနာပါပဲဒါပေမဲ့သူတို့ကတော့ဒီ site war လို့ခေါ်မှာပေါ့နော်ပြန်ပြီးတော့အများသူတို့ game site ပါလို့အများပြောလို့ရှိပါတယ်ပြီးတော့တုံးတာမှာပေါ့နော်အခုကိုကြည့်ပါတရုတ်နဲ့ရုရှားဆိုလို့ရှိရင်အခုဒီပြီးခဲ့တဲ့တောက်ကြနေရလောက်သွားတဲ့အထွေထွေညီလာခံမှာနော်အရင်ကလိုကန့်ကွက်မယ်နေမပြီးတော့ပဲနဲ့အခုကဈာနေမယ်လောက်တဲ့အဆင်ရောက်လာပါပြီဒါအုပ်ကြည့်ချင်းအပြင်နိုင်ငံတကာ PR တွေကတစ်ဖြည်းဖြည်းနဲ့ပေါ့နော်သူတို့ကိုတစ်ဖြည်းဖြည်းနဲ့ထောက်ခံမှုတွေညွန်နေလာတာကိုပုံပုံသိရှိရပါတယ်
ဒီဒီချေဆိုင်မြမရေးလှုပ်ရှားနေတဲ့ဒေါက်တာတက်ကိုကိုပါဒီဒီနိုင်ငံအနေနဲ့စစ်ကောင်စီရဲ့ဗန်နာရေးလုပ်ငန်းတွေကိုလည်းပြစ်မှတ်ထားဆက်လက်လှုပ်ဆောင်သွားမှာဖြစ်တယ်လို့တနင်္လာနေ့ကထုတ်ပြန်တဲ့ဒီဒီနိုင်ငံသားရေးဝန်ကြီးဒေါမနစ်ရက်ပ်ရဲ့ကြေညာချက်မှာဖော်ပြထားပါတယ်ရှင်